ပြည်ပြည်နယ်ချိုင်းစစ်ကြီးမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မြို့သားလူမျိုးရေးတပ် Lion Battalion Commando စစ်ကြောင်းစတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အတွက်စစ်ကောင်စီဘက်ကဒီဇင်ဘာလ31ရက်နေ့ကနေစပြီးလေကြောင်းတိုက်ခိုက်မှုတွေကို9ရက်ဆက်တိုက်လုပ်နေပါတယ်။ဒီနေ့မှာတော့ချိုင်းစစ်ကြီးကစစ်ကောင်စီတပ်ရင်းတွေကိုပူးပေါင်းအဖွဲ့တွေကတိုက်ခိုက်ခဲ့တာကြောင့်နှစ်ဖက်သေဆုံးတာတွေစစ်ကောင်စီတပ်သားတွေအရှင်ဖမ်းမိတာတွေလည်းရှိပါတယ်။ဒီအကြောင်းမအေးမှသတင်းပေးပို့ထားပါတယ်ခင
်ဗျ။ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ် KNU တပ်မ6ထိန်းချုပ်ရနယ်မြေတွေမှာ9ရက်ဇက်တိုက်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါစစ်ကောင်စီရဲ့စခန်းတွေဖြစ်တဲ့တောင်စွန်းခုံခန့်စခန်းအနန်းကွင်းပြူဟာကုန်းစတာတွေကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းတိုက်ခိုက်စီးနင်းတာတွေလုပ်နေပြီးဇန်နဝါရီလ4ရက်နေ့မှာတော့ကျိုင်းစိတ်ကြီးမြို့ပေါ်ကစစ်စခန်း3ခုကိုဝင်ရောက်တိုက်ခိုက်မှုတွေလုပ်ခဲ့တာဖြစ်ပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ကျိုင်းစိတ်ကြီးမြို့နယ်ကဒေသခံတဦးကအခုလိုပြောပြပါတယ်စစ်ကောင်စီဘက်ကလည်းကြာရင်စိတ်ကြီးမြို့နယ်တဲကစစ်စခန်းတွေကိုမကြဖို့အရေးလေကြောင်းပစ်ကူတွေတုံးပြီးတိုက်ခိုက်နေပါတယ်။ကြာရင်စိတ်ကြီးမြို့ဟာအရေးပါတဲ့မြို့ဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်
။ဟိုကြိုက်တုံမြို့ဘာလို့စပိုတင်ပို့နေရတာဟာကဒီကြာရင်စိတ်ကြီးကတော့နေရတာလေ။ဒီကာလန်ကြောင်းနဲ့ပဲတော့နေရတော့ဟိုတကယ်တမ်းဟိုမှာကျန်နေတဲ့တက်ကြရတော့ကျန်းစိတ်ကြီးကြသွားပြီးဒီကထောက်ဖို့မှုကအကြီးအခက်ခဲကြီးဆုံးနေတော့နေဆိုင်ရမှာတော့
မနေ့အစောပိုင်းကစပြီးလေချောင်းကပြစ်ကူမှုတွေလုပ်နေတဲ့အတွက်မြို့ပေါ်ရက်ွက်ကပြည်သူတွေအားလုံးဟာဘုံခိုကျင်းနေတဲ့မှာပဲပုံအောင်နေထိုင်နေရကြောင်းစစ်ကောင်စီရဲ့စခန်းတချို့မီးလောင်တာတွေကိုတော့တွေ့ရတယ်ဆိုပြီးနောက်ထပ်ဒေသခံတဦးကလည်းပြောပါတယ်
လည်းမြောင်ဝဲနေတယ်ကျဲနေကျဲတယ်32ကိုသူတို့ဝင်ပြီးတော့မီးဆို့လိုက်တယ်နှစ်စင်းလေးမှာတိုက်ပွဲဖြစ်နေတယ်အခုကောင်းပေါ်မှာလင်းညာပဲဒီလည်းမြောင်ဝဲနေပါတယ်အရှင်ကြီးကတော့မသိသေးဘူးသူလည်းသူပုံသူလည်းကိုပုံမပုံနေကြတာ
စခန်း3ခုတည်းကတယင်းမှုကတော့တယောက်ကိုတော့ပူပေါင်းတက်ဖွဲ့တွေဘက်ကအရှင်ဖမ်းမိထားတယ်လို့လည်းဒေသခံတွေကပြောပေမဲ့တေဆုံးတန်ရာရသူတွေဖက်စီခရသူတွေနဲ့ပတ်သက်လို့ VOA ကတီးခြားအတိမပြုနိုင်သေးပါဘူးစစ်ကောင်စီဘက်ကောပူပေါင်းတက်ဖွဲ့တွေဘက်ကောဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးပြီးခဲ့တဲ့ရက်ကတော့ကြိုင်ရင်စိတ်ကြီးမြို့နယ်တဲကကြေးပါတွေကိုစစ်ကောင်စီဘက်ကလေချောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ KNL နဲ့ Lion Battalion Commando ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းစစ်ကောင်စီရဲ့စခန်းနေနဲ့နေကြားဆောင်တပ်စခန်းတွေကိုတိုက်ခိုက်စီးနင်းတာတွေလုပ်ခဲ့တာပါဒီထဲကအနန်းကွင်းဗျူဟာစခန်းကတော့အခုထိစီးနင်းလို့မရသေးဘူးလို့လည်းဆိုပါတယ်ဒီအနန်းကွင်းဗျူဟာစခန်းဟာလည်းစစ်ကောင်စီအတွက်အရေးပါတဲ့စခန်းတစ်ခုဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်
မနေ့ကအနန်းကွင်းဗျူဟာမို့ကုန်းကြမဆိုရင်ကျွန်တော်တို့ကဒီပေါ့ဗဒင်မတန်မြည့်ပြားဆုံးစုနဲ့တန်မြည့်ကျရင်စစ်ကြီးလမ်းကိုစစ်တပ်ကလွှမ်းမိုးလုံးဝဟိုမလုပ်နိုင်တော့ဘူးပေါ့အဲဒီဒီမျိုးဒါတို့ရှိတယ်လေဒီကုန်းကြတော့ဆိုရင်အဲ့ဒီမှာဗျူဟာကိုအခုကြံခဲ့တာကဗျူဟာစခန်းတစ်ခုပဲကြံခဲ့တာဒီကအနန်းကွင်းဗျူဟာတစ်ခုပဲကြံတဲ့စခန်းအမေကကြတော့ပြီတောက်စွန်းစခန်းနဲ့ခုတ်ခတ်စခန်းတို့ကကြတော့ပြီ
ပြီးခဲ့တဲ့ရက်ကတော့လေချောင်းတိုက်ခိုက်မှုတွေကြောင့်ဒုက္ခသည်3000ကျော်ဟာဘေးလွတ်ရာကိုထွက်ပြေးနေရပြီးတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်စားနပ်ရိက္ခာမရတာတွေကိုတွေ့ကြုံနေရတယ်လို့လည်းပြောဆိုကြပါတယ်ရှင်